ထိုင်းမြန်မာနယ်ဇက်မှာရှိတဲ့မြန်မာဒုက္ခသည်တွေကိုမိသားစုပြန်လည်ပေါင်းစည်းမှုလိုမျိုးအခြေအနေမျိုးအားလွဲလို့အမေရိကန်ပြည်ထောင်စုမှအုပ်စုလိုက်အခြေချနေထိုင်ခွင့်ပြုတဲ့အစီအစဉ်တရားဝင်အဆုံးသတ်လိုက်ပြီဖြစ်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။အခုလိုအဆုံးသတ်လိုက်တဲ့အတွက်တတိယနိုင်ငံတွေမှာရွှေပြောင်းအခြေချလို့တဲ့မြန်မာဒုက္ခသည်တွေဘယ်လိုအခြေမျိုးတက်ရောက်မှုတွေရှိနိုင်မှာပါလဲ။မက်ခင်ဖြူတွေကဆက်သွယ်မေးမြန်းတင်ပြပါမယ်
။အမေရိကန်ပြည်ထောင်စုမှာဘဝတည်ထူထောင်ပြီးအခြေချနေထိုင်လို့ကြတဲ့မြန်မာဒုက္ခသည်တွေကိုအမေရိကန်အစိုးရကခေါ်ယူတဲ့အစီအစဉ်ဒီလ24ရက်နေ့ကနောက်ဆုံးထားရက်ဆိုင်လိုက်ပေမဲ့လို့ဒီရက်မတိုင်ခင်အမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ဖို့စီရင်တင်ထားပြီးသားလူတွေကိုခေါ်ယူတာတွေကတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။တတိယနိုင်ငံတွေကိုထွက်ခွာခွင့်ရှိတဲ့ဒုက္ခသည်အဖြစ်တရားဝင်စီရင်ပောက်ထားသူတွေအနေနဲ့ဒီတတိယနိုင်ငံတွေကိုထွက်ခွာခြင်းစိတ်ရှိမရှိဆုံးဖြတ်ပြီးတော့အကြောင်းပြန်မှု3လအချိန်ပေးခဲ့တာဖြစ်ပါတယ်။နောက်ဆုံးဒုက္ခသည်တွေဘက်ကတတိယနိုင်ငံကိုထွက်ခွာခြင်းနဲ့အကြောင်းစိတ်ဝင်စားမှုပြပြီးတော့စီရင်ပေးလာသူမရှိသလောက်နည်းပါးသွားတဲ့အတွက်လည်းဒီအစီအစဉ်အဆုံးသတ်သွားတာဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်တွေကိုကူညီပေးနေတဲ့ TBBC Thai Burma Border Consortium အဖွဲ့ဦးဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆင်ကပြောပါတယ်။လက်ရှိဒီထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာဒုက္ခသည်အဖြစ်နဲ့တရားဝင်စီရင်မှုဝင်တဲ့သူဟာဒီဒုက္ခသည်စုစုပေါင်းရဲ့48ရာခိုင်နှုန်းလောက်ရှိပြီးတော့ဒီလူတွေအတွက်တော့အမေရိကန်ပြည်ထောင်စုရဲ့ဒုက္ခသည်အစီအစဉ်အဆုံးသတ်မှုကဘလို့မှတက်ရောက်မှုမရှိနိုင်ဘူးလို့ဆယ်လီသွန်ဆင်ကပြောပါတယ်
။ The problem in the camps is the unregistered do not have the option to go for resettlement to any country.regardless of the states or anywhere else so therefore
ဒုက္ခသည်စခန်းရဲ့အစီအစဉ်ရဆိုရင်ဒုက္ခသည်ဖြစ်နေတရားဝင်စီရင်သွင်းခွင့်မရကြတဲ့သူတွေကအမေရိကန်ပြည်အောင်စုမှာမှမဟုတ်ပါဘူးဘယ်တတိယနိုင်ငံကိုမှသွားရောက်ပြီးအခြေချခွင့်မရပါဘူးဆိုတော့ဒီလိုမျိုးဒုက္ခသည်စီရင်မပေါက်တဲ့သူတွေအတွက်အခုအမေရိကန်ပြည်အောင်စုရဲ့အုပ်စုလိုက်အခြေချနေထိုင်ခွင့်အစီအစဉ်အဆုံးသတ်သည်ပဲဖြစ်ဖြစ်မတက်ဘူးပဲဖြစ်ဖြစ်တက်ရောက်မှုမရှိသလောက်ပါတရားဝင်ဒုက္ခသည်စီရင်ဝင်တဲ့သူတွေဘက်ကလည်းသူတို့အနေနဲ့တတိယနိုင်ငံကိုထွက်ခွာခြင်းနဲ့ဆိုတာမျိုးပြောတာနဲလာတဲ့အတွက်ကြောင့်မလို့အမေရိကန်အစိုးရကမြန်မာဒုက္ခသည်တွေခေါ်ယူတဲ့အစီအစဉ်ကိုအဆုံးသတ်လိုက်တာဟာဒုက္ခသည်အများစုအတွက်တော့တက်ရောက်မှုဘာမှမရှိလာပါဘူး
။ဒါပေမဲ့ဒုက္ခသည်တွေအနေနဲ့ကတော့အမေရိကန်ဘက်ကဒီမြန်မာဒုက္ခသည်တွေကိုခေါ်ယူတဲ့အစီအစဉ်အဆုံးသတ်လိုက်တဲ့အပေါ်မှာစိတ်မကောင်းဖြစ်ကြတာတွေရှိတယ်လို့အုပ်ဖြတ်ဒုက္ခသည်စခန်းတာဝန်ခံဥက္ကဋ္ဌကိုစောဝါထီကပြောပါတယ်
။ကဘာပေါ်မှာလည်းအခုဒီဒုက္ခသည်နဲ့ပတ်သက်ပြီးတော့ခေါ်တာကအမေရိကန်နိုင်ငံကအများဆုံးပဲလေနော်။ကျန်တဲ့နိုင်ငံလည်းခေါ်တော့ခေါ်ပါတယ်။ဒါပေမဲ့နေတာပေါ့။ဆိုတော့အဲ့လိုမျိုးအခြေတစ်ခုထွက်လာတဲ့အပေါ်မှာတတိယနိုင်ငံထွက်ကျင်တဲ့လူတွေအနေနဲ့ကတော့ခံစားချက်မကောင်းကြဘူးပေါ့။ဒုက္ခသည်ရဲ့ဘဝကလည်းနော်ခက်တယ်။ဘယ်လိုပြောမလဲ။သူကိုယ်စံတာအတိုင်းကိုဖို့ထုတ်ပြန်ရင်လည်းပဲအမားယွင်းတစ်ခုလောက်တာဖြစ်သွားမလား။ကိုစံတာကိုလည်းကိုမဖို့ထောက်တဲ့ခါကြတော့လည်းပဲဟိုရင်ထဲမှာတငွင်ငွင်ဒီလိုပဲမြုပ်ထားတော့လည်းပဲလောကကြီးမှာအသက်ဆင်းရတာအတိတ်ပဲမရှိသလိုလိုအဲ့လိုမျိုးတော့ခံစားရတဲ့လူတန်းစားတော့အများကြီးရှိတော့ပေါ့
လက်ရှိထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းပေါင်း6ခုမှာမြန်မာဒုက္ခသည်3,000လောက်ရှိနေပြီးတော့ဒီထဲက4,000လောက်ဟာဒုက္ခသည်အဖြစ်နဲ့တရားဝင်စီရင်သွင်းမခံရတဲ့သူတွေဖြစ်ပါတယ်ဒုက္ခသည်အများစုဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းကရင်ပြည်နယ်ထဲမှာမြန်မာစစ်တပ်ရဲ့ထိုးစစ်ဆေးတိုက်ခိုက်မှုတွေကြောင့်ထွက်ပြေးလာကြရတဲ့ကရင်တိုင်းရင်းသားတွေလည်းဖြစ်ပါတယ်။ပြီးခဲ့တဲ့6နှစ်တာကာလအတွင်းအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်သူမြန်မာဒုက္ခသည်8,300ရှိတဲ့အပြင်ဩစတြေးလျ၊ကနေဒါ၊ဖင်လန်၊ဂျပန်စတဲ့နိုင်ငံတွေမှာအခြေချနေထိုင်သူ19,000ကျော်ရှိခဲ့တဲ့အကြောင်းကုလသမဂ္ဂကပြောပါတယ်ရှင်။